ဒီကနေ့မှာအမေရိကန်သမ္မတကျန်းသက်စာချိန်စုပွဲလုံးမှဖြစ်ပြီးသမ္မတအဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတအဖြစ်အမျိုးသမီးတွေကပထမဆုံးဒုသမ္မတဖြစ်လာမယ်ကမလာဟဲရစ်တို့ကျန်းသက်စာချိန်စုကြမှာပါအမေရိကန်မှာကိုဗစ် -19 ကပ်ရောဂါပြင်းထန်နေဆဲဖြစ်တာမို့ဒီနှစ်ကျန်းသက်စာချိန်စုပွဲကိုဘယ်တော့မှလည်းမတူတဲ့အခြေအနေမျိုးနဲ့ကျင်းပရမှာဖြစ်ပါတယ်ကျန်းသက်စာချိန်စုပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်ဟော့ဖ်တို့ဟာဝါရှင်တန်ဒီစီမြို့တော်ကစိတ်မက်သူတဲ့ဖော်ဆယ်ဖျားเจ้าမှလုံမဲ့ဝိပုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။ပုံမှန်အဖြစ်ဆိုရင်ဒီကနေ့လူသမရသည့်ကျန်းသက်စာချင်းစုပွဲတွေမှာလွတ်တော်ကပီတိုအဆောက်အဦးကနေအမျိုးသားရင်းမြစ်တလျှောက်လူထောင်ပေါင်းများစွာလာကြလိမ့်ရှိတာပါ။ဒီနှစ်မှာတော့လူတွေလာရောက်ခွင့်မရတဲ့အတွက်သူတို့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့အမေရိကန်ပြည်နယ်တွေနဲ့ပိုင်တဲ့နေမျိုးတွေကိုပူဇော်ပြုတဲ့အမေရိကန်လန်နှစ်သိန်းကိုစိုက်ထူထားပါတယ်။ကျန်းချိန်ဝယ်ပြီးတဲ့နောက်မစ္စတာဘိုင်ဒန်နဲ့မစ္စစ်ဟဲရစ်တို့ဟာဝါရှင်တန်မြို့တော်အပြင်ဘက်လီနာကအာလင်တန်အမျိုးသားစစ်တင်းကြိုင်းမှာရှိတဲ့အညာဒရစစ်တီအုပ်ဂူမှာဂုံပြုပန်းခွေချပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်ပါတယ်။အဲဒီနောက်မစ္စတာဘိုင်ဒန်ဟာသမ္မတအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးထုတ်ပြန်မှုရှိသလိုတခြားလုပ်ငန်းတွေကိုလည်းလှုပ်ဆောင်မှာဖြစ်ပြီးအင်ဂျီရောပြောခွင့်ရဂျန်ဆာကီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။အစဉ်လာအဖြစ်ဆိုရင်ဒေါ်စာစာဝဲပြီးကာပွဲအစီအစဉ်တွေနဲ့ပြည့်နေနေလေးရှိတဲ့ဒီကနေ့ညနေပိုင်းမှာတော့အဲ့ဒီအစီအစဉ်တွေအစား Celebrating America ဆိုတဲ့ရုပ်သံအထူးအစီအစဉ်တစ်ခုကိုထုတ်လွှင့်ပြသဖို့ရှိပြီးအဲ့ဒီအစီအစဉ်မှာ Mr. Biden နဲ့ Mrs. Harris တို့စကားပြောကြမှာဖြစ်ပါတယ်